ကုလသမဂ္ဂရဲ့ရန်ရစနစ်အားနည်းမှုကြောင့်ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မြန်မာနိုင်ငံမှာနိုင်ငံတကာအဖွဲ့အစည်းကြီးအနေနဲ့ဆောင်ရွက်ရမယ့်တာဝန်တွေပြက်ကွက်ခဲ့တယ်လို့ဒီရက်ပိုင်းအတွင်းထွက်လာတဲ့ကုလသမဂ္ဂရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာကဝေဖန်ထောက်ပြလိုက်ပါတယ်။ဒီအစီရင်ခံစာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်လက်ခံရရှိထားပြီးဖြစ်ကြောင်းနဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမဖြစ်မနေအကောင့်ထဲဖော်ဖို့ရှိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရပြောခွင့်ရကမနေ့ကပြောကြားခဲ့ပါတယ်အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင
်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ပြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေမတိုင်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးတဲ့အခြေအနေတွေရှိနေတာကိုကုလသမဂ္ဂကလစ်လျူပြုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွါတီမာလာနိုင်ငံသားကြီးဝင်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂွါတီမာလာတပ်အမတ်ကြီးဟောင်းလည်းဖြစ်တဲ့ God Rosenthal ကိုအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီနေ့အစောပိုင်းကတာဝန်ပေးအပ်ခဲ့တာပါအခုတော့မစ္စတာရိုဆန်သဲလ်ရဲ့အစီရင်ခံစာကိုအတွေ့အမှုချုပ်အနေနဲ့လက်ခံရရှိခဲ့ပြီးဖြစ်ကြောင်းဂျွန်လ18ရက်နေ့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအတည်ပြုပြောကြားခဲ့ပါတယ်
The Secretary General had, as you know, requested Mr. Rosenthal to produce this review, and that was following.
Mr. Rosenthal အနေနဲ့တုံးသက်ချက်အစီရင်ခံစာရေးသားတင်သွင်းဖို့အတွေ့အမှုချုပ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒါကလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အထွေထွေညီလာခံတွေကအတည်ပြုခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်တွေမှာပါတဲ့အချက်ကိုအတွေ့အမှုချုပ်ကလိုက်နာအကောင့်ထဲပေါ်တဲ့အနေနဲ့ဖြစ်ပါတယ်။ဒီတုံးသက်ချက်ဟာကုလသမဂ္ဂအေဂျင်စီတစ်ခုချင်းစီရဲ့လှုပ်ဆောင်ချက်တွေကိုတည်တံ့တိုက်ရိုက်ဖော်ပြထားတာမဟုတ်ပါဘူး။လက်တွေ့ဖြစ်နေတဲ့အခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘယ်လိုဆောင်ရွက်ခဲ့သလဲဆိုတာသုံးသပ်တင်ပြထားသလိုအနာဂတ်အတွက်ဘယ်လိုသင်ခန်းစာယူရမယ်ဆိုတာတွေပ
ါကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌစီကတဆင့်ဒီအစီရင်ခံစာကိုအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေဖို့ပေးပို့ထားပြီးဖြစ်တယ်လို့လည်းစတီဖန်ဒူဂျယ်ရစ်ကပြောပါတယ်ဒါအပြင်အများပြည်သူအတွက်ကုလသမဂ္ဂရဲ့အင်တာနက်ဝက်ဘ်ဆိုက်မှာအစီရင်ခံစာအပြည့်စုံကိုမကြခင်ရက်ပိုင်းအတွင်းထုတ်ပြန်မှာဖြစ်တယ်လို့ဆိုပါရယ်။ The Guardian သတင်းစာကကြိုတင်ရရှိထားတဲ့အဲ့ဒီအစီရင်ခံစာမှာတော့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့ဆောင်ရွက်မှုစိတ်ပိုင်းတွေဟာလွန်ခဲ့တဲ့10နှစ်ကျော်ကတည်းကထင်ထင်ရှားရှားကိုယိုယွင်းပျက်စီးခဲ့ပြီးဒါဟာကုလသမဂ္ဂရန်ဒီယာစနစ်တစ်ခုလုံးရဲ့မအောင်မြင်မှုပဲဖြစ်တယ်လို့အစီရင်ခံစာကတုံ့သက်ထားတယ်လို့ဆိုပါရယ်။ဒါအပြင်ကုလသမဂ္ဂအေဂျင်စီတွေအချင်းချင်းကြားအားပြိုင်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂဆက်ဆံရေးမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာတွေပဋိပက္ခတွေဖြစ်နေတဲ့နေရာတွေကနေလာတဲ့အချက်လက်တွေမပြည့်စုံမှုနဲ့ရောထွေးမှုတွေရှိနေတာစတာတွေကိုအစိုးရခန်းစားကဖော်ပြထားပါတယ်။အတွေ့အမှုချုပ်အနေနဲ့အစိုးရခန်းစားကအကြံပြုချက်အားလုံးကိုလက်ခံခဲ့ပြီးဒီအကြံပြုချက်တွေအတိုင်းလိုက်နာအကောင့်ထဲပေါ်ဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့စတီဖန်ဒူဂျယ်ရစ်ကသတင်းတောက်တွေကိုပြောပါတယ
်။ The review is valuable for the resident coordinator and the UN country team in Myanmar but also
ရှင်းကန်စာပါတုံးသက်ချက်ဟာမြန်မာနိုင်ငံကကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဝန်ထမ်းအဖွဲ့တွေအတွက်တံပိုးရှိသလိုမြန်မာနိုင်ငံလိုမျိုးအလားတူစိန်ခေါ်မှုအခက်အခဲတွေရှိနေတဲ့နိုင်ငံတွေမှာလှုပ်ဆောင်နေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအတွက်လည်းအသုံးဝင်ပါတယ်။အစီရင်ခံစာပါအကဲဖြတ်ချက်တွေဟာသူရဲ့ကိုယ်ပိုင်ကြိုးပမ်းဆောင်ရွက်ချက်တွေနဲ့ကိုက်ညီနေတယ်လို့လည်းအတွေ့အမှုချုပ်ကအတိအမှတ်ပြုပါတယ်။သူရဲ့ကြိုးပမ်းချက်တွေကတော့ကုလသမဂ္ဂဝန်ထမ်းမျိုးဆက်တွေကိုနိုင်ငံအလိုက်တာဝန်ပေးပြီးဌာနချုပ်အဆင့်မှာဖွဲ့စည်းတည်ဆောက်ပုံကိုပုံမဖြစ်စင်ခြင်းအဖြစ်အဲ့ဒီနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂရဲ့တာဝန်ခံမှုတာဝန်ယူမှုနဲ့အတူစွမ်းဆောင်မှုတွေတိုးတက်လာဖို့နဲ့ကာကွယ်တားဆီးရေးကိုပုံမအလေးထားဖို့ဖြစ်ပါတယ်။
ဒါအပြင်ကုလသမဂ္ဂလှုပ်ထုံးလုပ်နည်းအရဒီအစီရင်ခံစာကိုကုလသမဂ္ဂအကြီးတန်းခေါင်းဆောင်တွေကိုအတွေ့အမှုချုပ်ကမျှဝေခဲ့ပြီးဖြစ်တယ်လို့စတီဖန်ဒူဂျယ်ရစ်ကပြောပါရယ်ဒီအစီရင်ခံစာဟာကုလသမဂ္ဂနီးစနစ်တစ်ခုလုံးခြုံရင်းအားနည်းချက်တွေကိုထင်ဟပ်စေတယ်ဆိုတာဟုတ်ပါသလားဆိုတဲ့သတင်းတောက်တဦးရဲ့မေးခွန်းကိုတော့
As you say the report paints a number of systemic issues with the way the UN system
ဗျာပြောခဲ့သလိုပဲဒီအစီရင်ခံစာဟာကုလသမဂ္ဂရဲ့လှုပ်ထုံးလုပ်နည်းစနစ်အတိုင်းဆောင်ရွက်ရမှာရှိနေတဲ့ပြဿနာအများအပြားကိုထင်ဟပ်စေတာဖြစ်ပါတယ်။ပုံမှန်လင်းလင်းနဲ့ဖြောင့်မတ်မှန်ကန်ပြီးအလွန်အသုံးဝင်တဲ့အစီရင်ခံစာကိုတင်သွင်းနိုင်တဲ့အတွက် Mr. Rosenthal ကိုအတွေ့အမှုချုပ်အနေနဲ့အလွန်ပဲကျေနပ်အားရမိပါတယ်။စောစောကပြောခဲ့သလိုပဲဒီအစီရင်ခံစာပါသုံးသပ်ချက်နဲ့အကြံပြုချက်တွေကိုအတွေ့အမှုချုပ်ကအပြည့်အဝလက်ခံပြီးတည်တည်ချာချာအကောင့်ထဲပေါ်ဖို့အတွက်ကုလသမဂ္ဂအကြီးအကဲခေါင်းဆောင်တွေနဲ့အနီးကပ်လှုပ်ဆောင်သွားဖို့ရှိပါတယ်။
မစ္စတာရိုဆန်သဲလ်ရဲ့အစီရင်ခံစာမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်တာဝန်ယူခဲ့ကြသူတွေရဲ့လှုပ်ဆောင်ချက်တွေတဲ့အားနည်းချက်အားသာချက်တွေကိုလည်းသုံးသပ်ထားသလိုကုလသမဂ္ဂရန်တရားစနစ်ချွန်ယွင်းမှုတွေကိုလည်းထောက်ပြထားပါရဲ့ရှင်။